ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံနှစ်ရက်ရင်းပြန်နိုင်ရေးအဓိကဆောင်ရွက်ရမယ့်အချက်ဟာနိုင်ငံသားဖြစ်ခွင့်ပေးဖို့ဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်။နိုင်ငံမဲ့တွေအဖြစ်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေရှိခဲ့တာကြောင့်လုံခြုံရေးကောင်စီအနေနဲ့မြမအရေးဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံသားဖြစ်ခွင့်ပိတ်ပင်တားဆီးတဲ့ချက်ကိုဖယ်ရှားရေးကိုပါထည့်သွင်းဖို့လုံခြုံရေးကောင်စီကိုသူကအလေးနဲ့တိုက်တွန်းခဲ့တာပါ။အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
။ကြာတော်လေးနေ့ကလုံခြုံရေးကောင်စီမှာနိုဝင်ဘာလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အီတလီနိုင်ငံကကမကဋ္ဌပြုကျင်းပတဲ့ကမ္ဘာဒုက္ခသည်များအရေးဆိုင်ရာဆွေးနွေးပွဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်နိုင်ဖို့ကိစ္စအလေးပေးတင်ပြပါပါတယ
် In Myanmar security and the establishment of respect for human rights and the rule of law in Rakhine state are essential
ဒုက္ခသည်တွေနေရရင်းပြန်နိုင်ဖို့အတွက်မြန်မာနိုင်ငံရဲ့ချမ်းမာလုံခြုံရေးရှိဖို့လူ့ခွင့်ရေးတွေကိုလေးစားအကောင်အထည်ဖော်ဖို့နဲ့တရားဥပဒေစိုးမိုးမှုအစရာတွေဟာမရှိမဖြစ်ဦးစားပေးရမယ့်ကိစ္စတွေဖြစ်ပါတယ်နိုင်ငံမဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံသားဖြစ်ရေးအခြေအနေတိုးတက်မှုရှိဖို့အင်မတန်အရေးကြီးပါတယ်ဒီပိုင်းထဲမှာပဲလူမှုအတိုင်းဝိုင်းတွေပြန်လည်ပြင်ပြရေးနဲ့သူတို့အားလုံးဖွံ့ဖြိုးမှုအကျိုးရလဒ်ကိုတန်းတူညီမျှခံစားနိုင်မဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းစတာတွေကိုလည်းတိုးတက်အောင်ဆောင်ရွက်ဖို့အရေးကြီးပါတယ်
။ရိုဟင်ဂျာဒုက္ခသည်ရေးသူ့အနေနဲ့အဓိကတင်ပြရတဲ့အကြောင်းရင်းမှာဒီအချက်တဲကြီးဟာလက်ရှိအချိန်မှာအလွတ်အလွန်စိုးရိမ်ပွဲရအလားအလာဖြစ်ဖို့လမ်းကြောင်းစီကူဥတီသွားနေလို့ဖြစ်ကြောင်းမစ္စတာဂရန်ဒီကဆိုပါတယ်။ဒါအပြင်ဒုက္ခသည်တွေနေရရင်းကိုလိုလိုလားလားလုံးလုံးကြုံကြုံနဲ့ဂုံတိတ်ခါရှိရှိပြန်နိုင်ဖို့ဆွေးနွေးပွဲတွေကို UNHCR ဘက်ကကူညီပံ့ပိုးပေးဖို့အသင့်ရှိနေကြောင်းလုံခြုံရေးကောင်စီကသူကတင်ပြခဲ့ပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပြုဖို့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတီလီပိုဂရန်ဒီကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ For people to go back and for this return to be sustainable you need to addressthe very complex issue of citizenship without that
ဒုက္ခသည်တွေနေရရင်ပြန်ဖို့နဲ့သူတို့ပြန်နိုင်အောင်အသေးချာဆောင်ရွက်ပေးဖို့အတွက်ချုပ်ထွေးလာတဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာအချက်ကိုဖြည့်ဆင်းဖို့လိုအပ်ပါတယ်။ဒါကိုဖြည့်ဆင်းမပေးနိုင်ဘဲနဲ့ဒုက္ခသည်တွေပြန်ဖို့ဆိုတာမသေးချာမရေရာဖြစ်နေပါမယ်။ဒီတားဆီးပိတ်ပင်ထားတဲ့အချက်ကိုဖယ်ရှားမပေးဘူးဆိုရင်ပြန်မဲဆိုတဲ့ဒုက္ခသည်အရေးအတွက်တိတိတသာရှိလိမ့်မယ်လို့ကျွန်တော်မမြင်မိပါဘူး။သူတို့တွေဟာဒုက္ခသည်တွေအဆင့်တောင်မဟုတ်ပါဘူး။နိုင်ငံမဲ့ဒုက္ခသည်တွေဖြစ်တယ်လို့ကျွန်တော်တို့မကြာခဏပြောနေတာပါ။
အဖွဲ့အစည်းရဲ့လုံပိုင်ခွင့်နဲ့လုံထုံးလုံနည်းအရာလုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကင်တွယ်ဆောင်ရွက်ရာမှာ UNHCR နဲ့ကွဲပြားဖို့လိုပြီးနိုင်ငံရေးအရာဖိအားပေးဆောင်ရွက်ဖို့လိုအပ်ကြောင်းလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကသူတင်ပြခဲ့တယ်လို့မစ္စတာဂရန်ဒီကပြောပါတယ
် My urging to the Security Council has been today as has been in the past but today I could do it directly to remain focused on the need to provide solutions
လုံခြုံရေးကောင်စီကိုဒီကနေ့ကျွန်တော်စိုက်တွန်းနေတာကအရင်ကတည်းကလည်းပြောထားမှုပါလေဒုက္ခသည်ပြဿနာအတွက်လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးလိုအပ်ချက်ပေါ်မှာပဲအလေးထားဆောင်ရွက်ဖို့ကျွန်တော်တိုက်ရိုက်တင်ပြခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးတသက်ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါမှသာဒုက္ခသည်တွေနဲ့အတင်းအဓမ္မအိုးအိမ်ဆုံးခွာတပြေးရသူတွေဟာသူတို့နေရာရင်းကိုလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ပါပါဒီလိုမှမဟုတ်လေလိုအပ်တဲ့တခြားနည်းလမ်းတွေကိုရှာဖွေဖို့လုံခြုံရေးကောင်စီကိုကျွန်တော်တိုက်တွန်းခဲ့ပါတယ်
ဒါပြင်လုံခြုံရေးကောင်စီကထိရောက်တဲ့မြမအရေးဆုံးဖြတ်ချက်ချမှတ်ဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့လည်းသူကဝေဖန်ပြောဆိုခဲ့ပါတယ်။တကယ်လို့ဆုံးဖြတ်ချက်ချမယ်ဆိုရင်အဲ့ဒီအထဲမှာပါဝင်တဲ့အချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။ And the solutions are unblocking as I said earlier the citizenship issue. These people cannot remain stateless because this stateless
ကျွန်တော်ဆိုတာကပြောခဲ့တယ်လို့နိုင်ငံသားဖြစ်ခွင့်အတားအဆီးတွေကိုဖယ်ရှားဖို့ဖြစ်ပါတယ်။ဒီလူတွေဟာနိုင်ငံမဲ့တွေဖြစ်ဆက်ပြီးရှိမနေနိုင်ပါဘူး။ဒီလိုနိုင်ငံမျိုးတွေဖြစ်နေတာကြောင့်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့ညှဉ်းပန်းနှိပ်စက်မှုဖြစ်ရတဲ့အရင်ကတည်းကရှိနေကြတာပါ။နောက်ပြီးဒီပိုင်းတစ်ထဲဆောင်ရွက်ရမှာကဒုက္ခသည်တွေနေရက်ကိုပြန်တဲ့အခါရခိုင်ပြည်နယ်မှာပြည်စုံကျေပြန့်တဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေမဖြစ်မနေအကောင့်ထည့်ဖော်ရမှာဖြစ်ပါတယ်
။အခုလိုသူတင်ပြခဲ့တဲ့အချက်တွေဟာကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေမှာပါတဲ့အတိုင်းဖြစ်တယ်လို့လည်းမစ္စတာဂရန်ဒီကဆိုပါတယ်။လက်ရှိ UNHCR နဲ့မြမဆိုရတို့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းအပြုသဘောဆောင်တဲ့လက္ခဏာဖြစ်ဖီလီပိုဂရန်ဒီကသတင်းတောက်တွေကိုပြောသွားပါတယ်။ဒုက္ခသည်တွေကိုမြမဘက်ကပြန်ပြီးလက်ခံမဲ့အစီအစဉ်အတွက်လွန်ခဲ့တဲ့နှစ်ရက်ကမြမဆိုရက UNHCR နဲ့ပူးပေါင်းပြီးအလို့ယုံဆွေးနွေးပွဲပြုလုပ်ခဲ့တယ်လို့လည်းဆိုပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတွေကြားဒုက္ခသည်တွေနေရရင်ပြန်ဖို့ညှိနှိုင်းဆွေးနွေးနေတဲ့အခြေအနေတွေကို UNHCR ကစောင့်ကြည့်နေတယ်လို့အကူအညီပေးဖို့လည်းအဆင်သင့်ရှိကြောင်းဖီလီပိုဂရန်ဒီကပြောပါရရှင်